ချင်းပြည်နယ်ဗမော်ခရိုင်မိုးမောက်မန်စီမြို့နယ်ဘက်တွေမှာတိုက်ပွဲတွေပြင်းထန်နေတဲ့အချိန်ထဲမှာပဲနယ်မြေချင်းဆက်ဆက်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမဘိမ်းမြို့နယ်မှာလေကြောင်းတိုက်ခိုက်တာတွေဖြစ်ခဲ့တာပါ။ပြီးခဲ့တဲ့အင်္ဂါနေ့ကမဘိမ်းမြို့နယ်မိုးလုံးကျေးရွာကိုစစ်ကောင်စီကလေကြောင်းကဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ထိခိုက်သေးဆုံးတာတွေရှိခဲ့ကြောင်းဒေသခံတဦးက VOA ကိုအခုလိုပြောပြပါတယ
်။မိုးလုံးရွာကမနေ့က6နာရီကျော်သွားတာ။ရောက်ပြဆိုတော့အဲ့ဒီတန်ခါတော့ကျွန်တော်ကလည်းနောက်ပြတ်သားပြီလို့6ဦးသေဆုံးတယ်။တနက်တရားကတော့10ယောက်လောက်ရှိတာပေါ့။ကျွန်တော်တို့5ဦးကတော့ဟိုတော်တော်တန်ခါပြင်းထန်တယ်။မနေ့ကတော့ရောက်ပြစ်ပေါ့။အဲ့ဒီဘုံကြီးကျောင်းပြစ်စီရယ်။နောက်အဲ့ဒီကျွန်တော်တို့ဘုံကျောင်းရှိရဈေးတန်းပေါ့။ဈေးဆိုင်ငန်းတွေကလူတို့တျောက်နေတာဆိုတော့အတွဲလိုက်ကြီးဖောက်ထားလေ။အမီးလောင်ပုံနဲ့ဆိုတော့အမီးလောင်နဲ့အဲ့ဒါဆိုတော့အားလုံးနေ10လုံးမီးလောင်ပြစ်စီရယ်။
ဒီကနေ့မနေ့ပိုင်းမှာမိုးလုံးရွာရဲ့မြောက်ဘက်ကရွှေတုံးရွာမှာလဲလေကြောင်းတက်ခိုက်တာရှိကြောင်းနဲ့ငအိုးရွာကခလာရ121တပ်စခန်းကိုရဟရင်နဲ့ထောက်ပံ့ရေးပစ္စည်းတွေပို့ဆောင်နေကြောင်းဆက်ပြောပါတယ
်။ဒီတုံးကရွှေတုံးရွာကတန်းသားပေါ့ဟိုရှိနေပေးပေါ့အဲဒီကတော့ဂျက်ဖိုက်တာနဲ့မနက်ကလာပစ်သွားတယ်။အမနက်7နာရီကျန်းပေါ့အဲ့ဒါတော့ပစ္စည်းတွေစိုက်ကတဲ့ဈေးပစ္စည်းရဲ့ပေါ့ဒီနေ့တော့တနေကုန်ပါပဲအမငိုး121တက်တဲ့ကိုကျွန်တော်တို့အဲ့ဒါပဇင်းနဲ့ပစ္စည်းတွေချပေါ့121နဲ့ဘောလုံးကွင်းထဲကိုခောက်တော့ခောက်ပြန်တို့ချနေကြတယ
်ငိုးမှာဆစ်လက်နဲ့ရိတ်ခါဖြစ်တင်းဖို့အတွက်မိုးလုံးရွာနဲ့ရွှေတုံးရွာမှာတိုက်ပွဲဖြစ်ပွားတာမရှိဘဲလေကြောင်းကတက်ခိုက်တာဖြစ်နေကြောင်းလည်းပြောပါတယ်မဘိမ်းမြို့နယ်ဟာလက်ရှိတိုက်ပွဲပြင်းထန်နေတဲ့ကချင်ပြည်နယ်ဗမော်မန်စီမြို့နယ်တွေနဲ့ဆက်ဆက်နေသလိုတဖက်မှာလည်းသကိုင်းတိုင်းကစည်ရည်တင်းမာနေတဲ့ထီးကျန်ကတာစတဲ့မြို့နယ်တွေနဲ့ဆက်ဆက်နေတာပါပြီးခဲ့တဲ့ဇန်နဝါရီလအတွင်းကမဘိမ်းမြို့ကို KIA နဲ့ပူးပေါင်းတပ်တွေကထိန်းချုပ်ခဲ့သလိုကချင်းသကိုင်းရှမ်းဒေသအစမဘိမ်းမြို့နယ်ငအိုးရွာကခလာရ121ကိုလည်းပြီးခဲ့တဲ့လကတက်ခိုက်တာတွေရှိခဲ့ပါတယ်မဘိမ်းမြို့နယ်အတွင်းစည်ရည်တင်းမာနေချိန်မှာပဲမနေ့ကနဲ့ဒီကနေ့မှာတော့မိုးမောက်လွယ်ကျဲလမ်းကစစ်ကောင်စီရဲ့တပ်စခန်းနှစ်ခုကိုKIA ကထပ်မံတင်ယူခဲ့ကြောင်း KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်။မနေ့ကတော့မူမော့ကနဲ့ဦးလေးမိုင်လောက်ပါမတင်တဲ့ကျွန်တော်ကောကောကမမမေးဘူးဟိုတောက်ခန့်ဆိုတဲ့နေရာသူ့ပေါက်ကဲအဲ့မနေ့ကဦးနိုင်လာမတူရတာတခုတင်းလာအဲ့ဒါရှိပါတယ်။အဲဒီနေ့ကတော့အဲ့ပေမာမဲအဲကျွန်တော်ချင်းနာကိုနော်မိုင်စက်ကောင်ဒီနေ့ရတဲ့ကိုပြန်တင်တာအဲ့ဒါရှိပါလားအဲ့တက်မှန်းကုတ
်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဆောင်ရှိရာလွယ်ကျဲမြို့ဘက်ကအခြေအနေကိုလည်းဗိုလ်မှူးကြီးနော်ဘူးကအခုလိုဆက်ပြောပါတယ
်လွယ်ကျဲကတော့အမှသူချတာကတော့မသိရဘူးဟိုရေးခန်းတွေကတော့ခန်းကလည်းဟိုတက်သေးကိုပေါင်းနေတယ်ဆိုတဲ့တရင်ကတော့ကြားသိရပါတယ်ဒါကြောင့်ကျွန်တော်တို့အဖွဲ့တွေလည်းသူတို့ရဲ့ဒီရေးခန်းတွေတော့ဘာမှမရှိခဲ့ဒီခါဒီပေါ့နော်အဲ့ဒါကိုကြားသိရပါတယ်ဒါပေမဲ့အဲဒီ US ခါမှာကျွန်တော်တို့ပြန်ထိုင်တဲ့နေသားတော့မဟုတ်ဘူးတက်ကြည့်တဲ့နေသားတော့ပဲကျွန်တော်တို့ကြားသိရပါတယ်အထင်းချုပ်ထားနေဆိုတာတော့ကျွန်တော်တို့အတိအကျတော့မကြောက်ဘူးဒါပေမဲ့အဟိုစစ်တပ်တွေကတော့သူတို့တက်ထင်းမှာပဲနေပြီးမှမြို့သွေးမှာတော့ပြည်သူလူထုတွေကတော့ငိုအတိုင်းလှချနေတယ်ဆိုတဲ့ဒိမ့်မှာတော့ကြားပါတယ
်လက်ရှိစီရေးတင်းမာမှုတွေရှိနေတာကြောင့်လွယ်ကျဲမြို့ကတချို့ဟာ KIA ထိန်းချုပ်ရာမန်ဂျာယံကိုတင်းရှောင်နေတာတွေရှိသလိုမန်စီမြို့နယ်ကအင်ဘာပါဘက်တိမ်းရှောင်တာတွေရှိနေပါတယ်ဒီကနေ့မနေ့ပိုင်းမှာတော့မန်စီမြို့နယ်ကြော်ခေါင်ကျေးရွာအနီးကလုံကြာတောင်ဘက်မှာစစ်ကောင်စီကလေကြောင်းတက်ခိုက်တာတွေရှိတာကြောင့်မန်စီမြို့မှာအထိတ်တလန့်ဖြစ်ခဲ့သလိုကချင်ပြည်နယ်မြောက်ပိုင်းစွန်ပရာဘန်ဘက်မှာလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ် KIA ကမလ9ရက်နေ့ကစတင်လိုက်တဲ့လိုက်ဇာဒေတာတိုက်ပွဲတွေဟာတဖြည်းဖြည်းကျပြန့်လာပြီးဒီရက်ပိုင်းမှာတော့မိုးမောက်မန်စီနဲ့ဗမော်မြို့နယ်တွေကိုပါစီရေးအရချင်းချောက်လာတဲ့အခြေအနေရှိလာနေပါတယ်ခင်ဗျာ